လေးစားရတဲ့သောတာရှင်များရှင်ဧရာဝတီနဲ့ငဝေမြစ်တို့ပေါင်းစုံတဲ့နေရာကနေပင်လယ်ဝအထိနာဂိတန်ခံထားရတဲ့မြဝကျုံးမော်ဒေတာတစ်ခုလုံးဘယ်နေရာကြည့်ကြည့်အကြီးတန်လို့နေပါတယ်မြစ်ပြင်ပေါ်မှာဘေးဒါပင်တွေလဒါပင်တွေတွေ့လို့သာမြဝကျုံးမော်လို့ပြောနိုင်ပါတော့တယ်တနိုင်ငံလုံးအားထားနေရတဲ့စားကွင်းတွေလည်းနာဂိကြောင့်ပျက်စီးကုန်ကြပါပြီစားလုပ်သားတွေမိသားစုလိုက်အများဆုံးသေဆုံးကြတယ်တဲ့ခါချိုးနေတဲ့အုံမင်တွေအမိုးမရှိဘဲတိုင်သာရှိတဲ့စံကိုယ်ရောင်စာသင်ငန်းအိမ်တွေရွာလုံးချွနီးပါရေထဲမျောပါသွားတဲ့ရွာပြက်တွေမော်တော်တန်းဆက်လီတန်းကြားရင်ကြောပြင်းမဲမဲပြောင်ပြောင်ပစိုးကရောင်းကြိုက်လုံကြီးရင်ရှားနဲ့မိန်းမတွေကိုတုံးလုံးကလေးငယ်တွေချောင်းယိုးမြောင်းယိုးကျွန်းလေးပေါ်ကနေလက်ဝေရမ်းပြပြီးစားစရာတွေတောင်းကြပါတယ်စားပွင့်နေတဲ့သူတို့ခန္ဓာကိုယ်ကိုတဘာဝတန်ခံနိုင်ဖို့အသက်ရှင်ရပ်တည်နိုင်ဖို့လောက်သာအလှခံရတာပါမဏီမူလိုင်ရဲ့မိတ်ဆွေတငယ်ချင်းတွေစူပေါင်းပါဝင်လှူဒန်းတဲ့ငွေနဲ့ဆန်အိတ်ခလေးတွေအတွက်မုတ်ပါကင်တွေပသိမ်မြို့မှာဝယ်ပြီးဆရာတော်ဦးတူမင်္ဂလာအဖွဲ့နဲ့စူပေါင်းလှူလိုက်ပါတယ်မဏီမူလိုင်နဲ့ကျမကိုပင်လယ်ဝအထိမိန်းကလေးနှစ်ယောက်ထဲရောက်အောင်လာပြီးလှူဒန်းတဲ့အတွက်ဒုက္ခတွေတွေကိုစားဆရာတော်ကျေးဇူးတင်တယ်လို့မိမ့်ပါသေးတယ်ရွာချင်းလှဲ့လူတဲ့ဆရာတော်ဦးတူမင်္ဂလာအဖွဲ့ကလုံအားပေးအလှူရှင်လူ30နဲ့ယဟန်တန်ကအပား20ကတနေ့မော်တော်ကတသိန်းခွဲပေးပြီးတွားရောက်လှူဒန်းကြတာပါအဲ့ဒီအထဲမှာဆရာဝန်တွေပါတယ်လို့စေဝါအပြည့်အစုံအိမ်မိုးသွတ်စံစီငရုတ်ချက်သွန်အဝိအထဲထီးဖနက်မြက်ဖြာအကုန်ပါပါတယ်ဒီပစ္စည်းတွေကိုအထက်ဗမာပြည်ကဆရာတော်ရဲ့တပည့်တကားတကားမတွေစေတနာအပြည့်နဲ့လှူလိုက်တာပါဒေါင်းစီအောင်လှူကြလို့ကျမတို့မှာတာရုအချိန်ချင်းခေါ်ခဲ့ရပါတယ်ဒေသခံဒုက္ခသည်တွေကလည်းကျေးဇူးတင်လို့မဆုံးသာရုခေါ်မဆုံးဖြစ်ကြရပါတယ်။နာဂိမုံတိုင်းကြောင့်ပြည်သူတွေတိမ့်တန်းချီတေကျေပျက်စီးဒုက္ခပင်လဲဝေနေချိန်မှာစစ်အစိုးရကဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုလူမှုဆန္ဒခံယူပွဲကျင်းပခဲ့ပါသေးတယ်။စစ်အာဏာရှင်ရဲ့အာဏာလောဘရမက်ကနာဂိတဲ့ဆိုးပါတယ်။မိသားစုဝင်တွေအသက်ဆုံးရှုံးမိမိတို့ဘဝတွေဆုံးရှုံးရတဲ့နာဂိဒုက္ခတဲ့ပြည်သူတွေကိုထောက်ခံမဲပေးဖို့ခဝတမဝတဘုံမှုတွေကအာနာနဲ့ချိမ့်ချောက်ခဲ့ပါတယ်။ဒီတော့ဒေတာကံပြည်သူတွေကငါတို့ရဲ့လိုအပ်ချက်ကိုမဖြည့်ဆီးငါတို့ရဲ့ဒုက္ခကိုမထောက်ညာပဲထောက်ခံမဲထဲ့ဖို့ပဲပြောတယ်။သူတို့အာနာအတွက်ပဲကြည်တယ်။လူတို့အတွက်မကြည်ဘူးလို့ခံမြင်ကြတာပေါ့။ဒါကြောင့်အမှန်မချစ်ပဲအမှားကြီးပဲချစ်ကြတာ။မဲယုံမှာစောင့်ကြည့်နေတဲ့အာနာပိုင်တွေကညနေမှပိတ်ရမယ်မဲယုံကိုမနေ့7နာရီမှတည်းကပိတ်ပစ်လိုက်ရပါတယ်။ဒီထဲကမှထောက်ခံမဲ့အပြည့်ရတယ်လို့ကြေညာတော့ဒေတာကံဒီအတွက်ဟာတာတပုတ်လို့ဖြစ်သွားရပါတော့တယ်။နာဂိဒုက္ခတဲ့တွေကိုဘာတွေလိုအပ်တယ်လဲဆိုတာအလှရှင်တွေကိုပြန်ပြောပြဖို့မဏီမူလိုင်မေးပါတယ်။ဒုက္ခတဲ့တွေကသူတို့ရက်ရွာများကိုခင်တွဲသူပါ။သူတို့မိသားစုဝင်ဆွေမျိုးတွေခေါင်းချသွားတဲ့သူတို့နေရာမှာပဲသူတို့ဘဝကိုတစ်ကပြန်ဆမယ်တဲ့။သူတို့ဘဝကိုစဖို့သူတို့တစ်သက်လုံးလောက်ကင်ခဲ့တဲ့စဘာဆိုင်တာငားဖမ်းတာစားလုပ်ငန်းလုပ်တာအဆရှိတာတွေအတွက်အခောက်အခုပစ္စည်းတွေလိုပါတယ်တဲ့ဒါတွေလက်တလုံးမရရင်တော့အသက်ရှင်ကြံရင့်နေတဲ့ကလေးငယ်တွေအတွက်ကျောင်းစာသင်ငန်းကိုဝါတယ်လေးပဲဖြစ်ဖြစ်လိုအပ်ပါတယ်လို့ပြောပါတယ်ဒါကြောင့်မဏီမူလိုင်ကစာသင်ငန်းအတွက်လိုအပ်မဲ့ငွေကိုသူ့တငယ်ချင်းတွေစီဖုံးဆက်တော့အားလုံးကထောက်ခံပြီးအားတက်တရောလှူကြမယ်တဲ့စာသင်ငန်းပြီးအောင်စောက်ပြီးဆရာဆရာမမရသေးခင်လုံအားပေးကျောင်းဆရာမအဖြစ်သူတာဝန်ယူမယ်လို့မဏီမူလိုင်ဒေတာကံတွေကိုကတိပြုခဲ့ပါတယ်ကျမတို့ပြန်မဲ့နေ့မှာကန်းနာလှေစိတ်အထိလိုက်ပို့ကြပြီးလက်ပြနှုတ်ဆက်ကြပါတယ်ဒေတာကံတွေရဲ့ဒုက္ခအခက်ခဲကိုမျက်မြင်ကိုယ်တွေ့ခံစားလာရတဲ့အတွက်စိတ်ဓာရတွေနဲ့ပြန်ခဲ့ရတဲ့ခရီးပါပဲ။ဂျာနယ်မဂ္ဂဇင်းတွေထဲမှာနာဂိလေမုံတိုင်းသင့်ဒုက္ခတွေတွေကိုကယ်ဆယ်ရေးလို့ရေးသားဖော်ပြခွင့်မပေးဘဲပြန်လည်ထူထောင်ရေးပဲရေးသားရမယ်လို့စာပေစီစီရေးကဆိုပါတယ်။ တကယ်ကတော့နာဂိမှုံနှိုင်းခံရပြီးဂုလိုတစ်နှစ်ပြည့်တဲ့အထိနာဂိဒုက္ခတဲ့ပြည်သူတွေကိုထူထောင်ဖို့တဲ့ကယ်ဆယ်လို့မပြီးနိုင်သေးဘူးဆိုတာသတင်းလွတ်လပ်ခွင့်သာရှိရင်သတင်းသမားတွေပေါ်ပြကြမှာပါဒုက္ခတွေကိုကယ်ဆယ်ရေးစခန်းတွေကနေနေရအတင်းပြန်ပို့ခံရလို့နေစရာမရှိတဲ့ဒုက္ခတွေကစူပေါင်းပြီးကုလသမဂ္ဂကိုတိုင်ဖို့မဏိမူလှိုင်ကိုအကူအညီတောင်းပါတယ်ဒုက္ခတွေရဲ့အခက်အခဲကိုကိုယ်တိုင်သိမြင်ခံစားရသူမှုကုလသမဂ္ဂရုံးခွဲကိုမဏိမူလှိုင်လိုက်ပို့ပေးခဲ့ပါတယ်လိုက်ပို့ပြီးနောက်မဏိမူလှိုင်အဖမ်းခံလိုက်ရတာပါမဏိမူလှိုင်တို့စာတင်ကြောင်းစောက်ပေးမဲ့ရွာကသူတွေလာမဲ့ရက်ရောက်မလာလို့ရန်ကုန်ထိလိုက်လာကြပါတယ်ကျမရှင်းပြတော့မှသူတို့စိတ်လက်မချမ်းသာပဲကြေကြေကွဲကွဲပြန်သွားကြပါတယ်တကယ်တည်းဗျာတကယ်ဆိုပြည်သူတွေကဝင်ကူညီတာကျေးဇူးတောင်တင်ရအောင်ပဲတဲ့ထောင်နဲ့၁၂နှစ်ချခံခဲ့ရတဲ့မဏိမူလိုက်တယောက်အချင်းထောင်ထဲကနေသူဂတိပြုထားတဲ့စာတင်ကန်းကိုငဝင်မြေပေးမှစောက်ပြီးခလေးတွေကိုစိတ်ကူးနဲ့စာတင်ပေးနေရောမယ်သူကူညီလှူဒန်းပေးခဲ့တဲ့နာခေဒုက္ခတွေရဲ့စကားကိုကြားရင်သူဟန်အတိုင်းမဏိမူလိုင်ပြုံးနေပါလိမ့်မယ်မဏိမူလိုင်အမြန်ဆုံးအချင်းထောင်ထဲကပြန်လွတ်ဖို့ကျွန်တော်တို့ရွာသူရွာသားတွေနဲ့တနိုင်နိုင်လို့ကစူတောင်းပေးနေပါတယ်တဲ့ဟုတ်တာပေါ့ဒုက္ခသည်တွေရဲ့ခွန်အားဟာစူတောင်းရင်းပဲမဟုတ်လားသောတာရှင်များမျှဝေခံစားနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်မနှင်းပန်းအိမ်ပါ